စကိုင်းတိုင်းကမ့်ဘလူးမြို့နယ်အတွင်းကကြေးရွာတွေကိုမြန်မာစစ်တပ်ကနယ်မြေရှင်းလင်းရေးတွေဇက်တိုက်လုပ်နေတာကြောင့်ဒေသခံတွေတောင်းနဲ့ချီထွက်ပြေးနေကြရပါတယ်။ပြင်သာကြေးရွာကိုဒီဇင်ဘာလ9ရက်နေ့မှာ3ကြိမ်မြောက်ထပ်ဝင်လာပြီးနေအိမ်တချို့ကိုလည်းမြန်မာစစ်တပ်ဘက်ကနေမီးရှို့ခဲ့ကြတယ်လို့ဒေသခံတွေကပြောပါတယ်။ပြင်သာရွာကိုဒုတိယကြိမ်ဝင်ရောက်ခဲ့ကြတုန်းကမြန်မာစစ်တပ်ကရွာအတွင်းမှာမြေမြုံပိုင်းထောင်ထားခဲ့တဲ့အတွက်ရွာကိုပြောင်းဝင်လာတဲ့အခါရွာသားတဦးမိုင်းထိခဲ့တာကြောင့်အခုဒီချိန်မှာလဲရွာသားတွေရွာထဲကိုပြန်မဝင်ရဲပဲဖြစ်နေတယ်လို့ဒေသခံတွေကပြောဆိုကြပါတယ်။ဒီအကြောင်းအပြည့်အစုံရန်ကုန်ကလာတဲ့သတင်းကိုတော့ကိုဝင်းခမ်းမောင်ကတင်ပြပေးပါပါခင်ဗျာ
။ကမ်းဘလူးမြို့နယ်ပင့်တာကျေးရွာကိုဒီဇင်ဘာ9ရက်နေ့ကမြန်မာစစ်တပ်ဝင်ရောက်နေပြီးရှင်းလင်းလုပ်ပြီးနေအိမ်ချို့ကိုမီးရှို့ခဲ့တယ်လို့ဒေသခံတွေကပြောပါတယ်။ဒီတစ်ချိန်မှာဆိုရင်ပင့်တာကျေးရွာမှာနေအိမ်တွေမီးရှို့ခံရတာ3ကြိမ်ရှိပြီလို့လဲဒေသခံတွေကဆိုပါတယ်။အိမ်ကြီး600ကျော်ရှိတဲ့ထဲက100နီးပါးမီးရှို့ခံခဲ့ရတာပါ။နိုဝင်ဘာလကမြန်မာစစ်တပ်ရဲ့နေမင်းရှင်းလင်းရေးစစ်ကြောင်းထွက်ခွာသွားပြီးချိန်မှာပင့်တာရွာအတွင်းနေအိမ်ခြံဝင်းမှာမိုင်းနှလုံးတွေ့ရှိခဲ့ပြီးတလုံးပေါက်ကွဲတာကြောင့်ရွာသားတဦးထိခိုက်ဒဏ်ရာရခဲ့တယ်လို့ဒေသခံတို့ကပြောပါတယ်။အဲ့ဒီလိုမိုင်းအန္တရာယ်ကြုံရပြီးနောက်မှာတော့စစ်ကြောင်းတွေရွာကထွက်ခွာပြီးချိန်မှာတော့ရွာသားတွေရွာထဲပြန်မဝင်ရဲဖြစ်နေကြတယ်လို့ဒေသခံတို့ကအခုလိုပြောပါတယ်။
ကျွန်တော်တို့ဒီကိုဝင်ပြီးတော့မှမရှိကြတာဆိုရင်ဒီကိစ္စရောဆိုရင်တုံ့ပြန်တော့ရှိတော့ပါပြီ။ရှင်းလာပိုင်းတော့တစ်ချိန်ရှင်းသွားတယ်17လပိုင်း73ရက်နေ့တော့တစ်ချိန်ရှင်းတယ်အခု17လပိုင်း9ရက်နေ့မှာတစ်ခါကုန်ပြီးတော့မရှင်းတော့ပါဘူးဗျာဟုတ်ကျွန်တော်ရွာသားတွေကအခုတော့မဝင်ရသေးဘူးဗျာဒုတိယကျင်းစစ်ကြောင်းမှာတော့ကျွန်တော်တို့ဒီမှာကသူတို့ကနေမိုင်းတွေပါထောင်ထားခဲ့တာဗျာနေမိုင်းတွေထောင်ထားခဲ့တော့ပြည်သူတဦးကကျွန်တော်တို့ဒီဘက်ခြေောက်ပြတ်သွားတယ်ဗျာတုတ်ဖီးထပ်ဖြစ်သွားတာပေါ့ဗျာအခုအဲ့ဒါကြောင့်မလို့ဒီတတိယတုတ်တာအခုစစ်ကြောင်းဝင်သွားပြီဒါပေမဲ့အခုစစ်ကြောင်းကကျွန်တော်တို့ဒီချက်တင်းဘက်ကိုရောက်သွားပြီသို့တော့ကျွန်တော်ကအခုလောတယ်တော့ရွာသားတွေကဒီထဲမှာလည်းအဲ့လိုနေမိုင်းတွေပါလေရှိသေးတယ်ဆိုတော့အမျိုးရှိနေတဲ့ခါကျရွာသားတွေကတော့ရွာထဲကိုမဝင်ခဲ့ကြရသေးဘူးဗျာကြောက်လို့အခုချိန်ဒီရွာထဲမှာမဝင်သေးတော့ရွာလည်းဟိုလိုပြောရင်တော့တုတ်တာလည်းလာနေလို့ပါပဲတိတ်ဆိတ်နေတတ်နေရမယ်ဗျာဟုတ
်မြန်မာစစ်တပ်ဟာအာဏာသိမ်းပြီးမကြခင်မှာပဲကမ့်ဘလူးမြို့နယ်ကျေးရွာတွေထဲမှာပြည်သူစစ်ဖွဲ့စည်းဖို့စ조사ခဲ့ပေမဲ့မအောင်မြင်ခဲ့ဘူးလို့ဒေသခံတို့ကပြောပါတယ်။ကမ့်ဘလူးမြို့နယ်တဲကကြေးပါတချို့အချင်းချင်းမီးရှို့ခံရတာနဲ့ပတ်သက်ပြီးသူ့အမြင်ကိုအခုလိုပြောပါတယ်
။ကျွန်တော်တို့က PDA ကတော့မရှိပါဘူး။ဒီလိုနဲ့ဒီလိုပဲဒီလိုနဲ့ရွာနေပြီးတော့မှအဲ့လိုမျိုးဝင်သွားတော့ပြီးမှရှို့တယ်။ကျွန်တော်တို့ရဲ့ပြည်နယ်ရရဲ့မြောက်ဖက်မှာတော့သူတို့ဒီဆိုတာဒီဆိုဒီနေတဲ့ခြေတွေကချက်ကြီးရွာမှာဒီဆိုဒီရှိတယ်။အဲ့လိုမျိုးချက်တဲမှာဒီဆိုဒီရှိတယ်။အဲ့လိုတွိုင်းလာရတယ်ဝင်ပြီးတော့မှရွာနေရှိရတယ်အကုန်လုံးမီးရှို့ပြီးတော့မှအဲ့လိုမျိုးတွေတွားရတယ်ရတဲ့ရှိတဲ့ပစ္စည်းတွေကိုအိမ်ကြီးရိုက်ဖျက်ယူအဲ့လိုမျိုးပဲတွားကြတာဗျဟုတ်အင်းမလို့ပြောရတာဒီလိုကတော့ဘယ်လိုပြောရလဲဒီကျွန်တော်ဒေတာကတော့ဟိုဒီလိုကတော့ပြည်သူစစ်ဆိုတဲ့ပုံစံမျိုးဖွဲ့ခိုင်းနေတယ်ဖွဲ့ခိုင်းတော့ဒီဘက်ကအဲ့လိုမျိုးပြည်သူစစ်ကလည်းဟိုဒီလိုစိုးရတဲ့ပုံစံမျိုးလည်းဒီဘက်ကအဲ့လိုမဖွဲ့ခြင်းတော့မီးရှို့ရလူတွေလည်းထွက်ပြေးကြတာသူတို့လည်းနေဆုံးမှုမရလို့သူတို့ခိုင်းတဲ့ပုံစံမျိုးမရလို့မီးရှို့တယ်လို့ပဲကျွန်တော်တို့ကယူဆတာဗ
ျပင့်တာရွာနဲ့အနီးဝန်းကျင်မှာရှိတဲ့ကျေးရွာတွေကဒေသခံထောင်ထဲချီပြီးဘေးလွတ်ရာကိုထွက်ပြေးနေကြပါတယ်စစ်တပ်ရဲ့နေမင်းရှင်းလင်းထိုးစစ်နဲ့တိုက်ပွဲတွေကြောင့်သခိုင်းတိုင်းအတွင်းမှာအိုးအိမ်စွန့်ခွာထွက်ပြေးကြရတဲ့စစ်ဆောင်ရေးတွက်ကတနေ့တည်းတနေ့ပိုးပြီးတိုးလာနေပါတယ်ပြည်သူ့ကာကွယ်ရေးတပ် PDF တွေဟာဒီဒေသကျေးရွာတွေကိုအခြေစိုက်ပြီးကြမ်းဖက်လုပ်ငန်းတွေလုပ်နေတယ်ဆိုပြီးတော့လည်းမြန်မာစစ်တပ်ကစွပ်စွဲပါတယ် KIA နဲ့ PDF တွေဟာကျေးရွာနေအိမ်တွေကိုမီးရှို့တယ်လို့လည်းတံပြန်စွပ်စွဲတာရှိပါတယ်စကိုင်းတိုင်းတွင်အာနာသိန်းစစ်ကောင်စီကိုစန့်ကျင်တဲ့ကြေးရွာတွေရှိသလိုစစ်ကောင်စီကိုလိုလားတဲ့ကြေးရွာတချို့လည်းရှိနေပြီးအဲ့ဒီကြေးရွာတွေကိုစစ်ကောင်စီကပြည်သူအစ်အဖြစ်လက်နက်တပ်ဆင်ပေးတာတွေလည်းရှိခဲ့ပါတယ်